ကလုံးမကလုံးရင်ကောင်စီရဲ့ဒဏ်ခပိတ်ဆို့မှုကိုဆန့်ကျင်ပြီးအရှိတရုတ်ပင်လယ်ပြင်မှာမြောက်ကိုရီးယားရေနံတင်တင်မောဆမ်ဂျောင်တဲကိုတပ်ဆင်မိသားလောင်စာစီဝေဆွဲပြောင်းပေးခဲ့တဲ့ Lighthouse Winmore တင်မောကတင်မောသားတွေကိုတောင်ကိုရီးယားနိုင်ငံကဖမ်းဆီးစစ်ဆေးနေပြီးအဲ့ဒီတည်းမှာမြန်မာနိုင်ငံသားတင်မောသား2ဦးလည်းပါဝင်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကိုကိုးကားပြီးနိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်အဲ့ဒီမြန်မာနိုင်ငံသား2ဦးနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟောင်ကောင်ကျွန်းမှာမှတ်ပုံတင်ထားတဲ့ Lighthouse Winmore တင်မောပေါ်မှာမြန်မာတင်မောသား2ဦးအပြင်ကျန်တဲ့23ဦးကတော့တရုတ်တင်မောသားတွေဖြစ်ကြပါတယ်။ဒီဖြစ်ရစုံစမ်းစစ်ဆေးနေတာပြီးဆုံးမှပဲတင်မောသားတွေကိုပြန်ပြီးထွက်ခွာဖို့ခွင့်ပြုမယ်လို့တောင်ကိုရီးယားတောင်ဝန်ရှိသူတွေကိုကိုးကားပြီး CNN သတင်းကုန်မှာရေးထားပါတယ်။ Lighthouse Winmoreရင်းနှီးတင်တင်မောဟာဟောင်ကောင်မှာမှတ်ပုံတင်လာတဲ့ဆိုပေမဲ့ထိုင်ဝမ်ကုမ္ပဏီဖြစ်တဲ့ Valiant Bank အုပ်စုပိုင်တင်မောဖြစ်ပြီးအောက်တိုဘာ17ရက်နေ့တုန်းကတောင်ကိုရီးယားရဲ့ရေစုစိတ်ကမ်းမှာစိုက်ကပ်ခဲ့မှုပါတယ်အဲဒီကမှတဆင့်ဂျပန်နိုင်ငံမှာတန့်စင်လောင်စာစီတန်ချင်း 14,000 ကိုတင်ပြီးထိုင်ဝမ်နိုင်ငံကိုသွားရမယ်အစားအောက်တိုဘာ19ရက်နေ့ကနိုင်ငံတကာပိုင်ရင်းဒီပိုင်နဲ့ပင်လယ်ပြင်မှာမြောက်ကိုရီးယားတင်မောပေါ်ကိုလောင်စာစီတန်ချိန်600တွဲပြောင်းပြေးခဲ့တာဖြစ်ပါတယ်။နျူကလ িয়ার စမ်းသပ်ချင်းကြောင်းမှုတွေကြောင့်မြောက်ကိုရီးယားနိုင်ငံကိုဗဲနိုင်ငံကမှဓာတ်စီပါဝင်စန့်စင်ပြီးသားလောင်စာစီတွေတင်ပို့တာမလုပ်ရဘူးလို့ကုလလုံခြုံရေးကောင်စီကတန်ခတ်ညှိယူထားတာပါ။